လွန်ခဲ့တဲ့ရက်ပိုင်းနှစ်အတွင်းချင်းပြည်နယ်တောင်ပိုင်းပလောဝဘက်မှာတပ်မတော်ဘက်ကစစ်ရင်အားတိုးချဲ့တာတွေရှိနေတယ်လို့ဒေသရင်းစောင့်ကြည့်ရေးအဖွဲ့တွေကပြောပါရတယ်။ဒီလိုတပ်ရင်အားတိုးချဲ့မှုတွေကြောင့်ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အစိုးရစစ်တပ်ကြားတိုက်ပွဲအရှိန်မြင့်လာမှာကိုလည်းသူတို့စိုးရိမ်နေကြတာပါ။ဒါပေမဲ့တပ်မတော်ဘက်ကတော့စစ်ရေးတိုးချဲ့တာမရှိဘဲတပ်အပြောင်းလဲပုံစံပုံမှန်လုပ်နေတဲ့အခြေအနေသာဖြစ်တဲ့အကြောင်းပြောပါရတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုစောထက်သတင်းပေးပို့ထားပါရရှင်။
မြန်မာစစ်တပ်နဲ့ AA လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးတင်းမာမှုရှိနေတဲ့ရခိုင်ပြည်နယ်စပ်ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ဘက်မှာမြန်မာစစ်တပ်ကမကြခင်ရပိုင်းတွင်းကပဲတိုက်အင်အားတိုးချဲ့ဆွေးလွတ်မှုတွေရှိနေရကြောင်းနှစ်ဖက်စစ်ရေးလှုပ်ရှားမှုတွေတိုးလာမှာကိုလူထုဖွဲ့စည်းရေးကစိုးရိမ်နေကြတာပါ။ချင်းပြည်နယ်မတူပီဘက်ကို27ရက်နေ့ကရောက်လာတဲ့စစ်ကားတွေဟာ23ရက်မှာရေစွာနဲ့လိုင်လန်းပြည်မြို့နယ်ဘက်ကိုတဝက်ခွဲထွက်သွားပြီးပလောဝဘက်ကလည်းအစီ40လောက်ထွက်သွားခဲ့တဲ့အကြောင်းပုံမှန်စစ်ကားအရွယ်အစားရဆိုရင်တတားအင်အားဟာထောင်ကနန်းလောက်ရှိနိုင်ကြောင်းချင်းလူခွင့်ရေးဖွဲ့စည်းဖြစ်တဲ့ CHRO ရဲ့သတင်းပြန်ကြားရေးတာဝန်ခံစလိုင်းတီရာကပြောပါတယ
်။သူတို့တမခွန်ခွန်ရဲ့လက်အောက်ခံတပ်ဆိုတော့ပြောတော့ CSIN တရားဆိုရင်တော့သူတို့ကနှစ်ထောင်လောက်တော့ဖြစ်နိုင်တယ်နော်။စီအပင်စီမှုတစ်ခုပဲလို့ကျွန်တော်တို့ခတ်မှတ်တယ်။ဘာဖြစ်လို့ရှင်တော့ကျွန်တော်တို့ချင်းပင်နဲ့ပလေးဝမြုပ်နိုင်မှလည်းအဲ့ဒီ AA လက်နက်ကဖွင့်တဲ့မြန်မာစစ်တပ်ကမကြခဏပေါ့နော်တိုက်ပွဲဖြစ်နေတယ်
2019အောက်တိုဘာ31ရက်ကစပြီးတပ်မတော်နဲ့ AA တိုက်ပွဲတွေဖြစ်လာခဲ့ပြီး AA လက်နက်ကိုင်အဖွဲ့တချို့ချင်းပြည်နယ်တောင်ပိုင်းမှာဝင်ရောက်နေရယူရာရေးရှိသလိုနှစ်ဖက်လက်နက်ကိုင်စီးရေးလှုပ်ရှားမှုတွေရှိမှဆိုရင်နယ်မြေတည်ငြိမ်မှုမရှိဘဲစစ်ရှောင်တွေတိုးလာနိုင်ကြောင်းချင်းဒီမိုကရေစီအဖွဲ့ချုပ် CLD ဥက္ကဋ္ဌဦးငိုင်စာကပြောပါတယ
်ဆိုတော့နယ်မြေမငင်းချမ်းရင်ငင်းချမ်းရေးဖွံ့ဖြိုးရေးတိုးတက်ရေးလိုရတာတော်တော်ခက်ခဲမှုရှိတယ်ပြည်သူအတွက်ပေါ့လေဒီနှစ်ဖက်စလုံးကဝင်ရောက်ပြီးတော့နေရယူလာပြီဆိုရင်တော့ပို့ပြီးတော့ပြည်သူလူထုကတော့စစ်ပေးဆောင်သမားတွေကပို့ပို့များလာမှာပဲ
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်စပ်မှာတပ်မတော်ဘက်ကတပ်ရင်အားတိုးချက်ခြားသောမှုတွေရှိနေတဲ့အကြောင်းဒေသခံချင်းအဖွဲ့အစည်းတွေကအခုလိုပြောထားပေမဲ့လို့မြမစစ်တပ်ဘက်ကတော့ဒါကိုညှင်းဆို့ထားပါတယ်ဖလောဝါမြောက်ပိုင်းဒေသမှာလွန်ခဲ့တဲ့လတွေကထက်စာရင်နေမီတည်ငြိမ်အေးချမ်းနေကြောင်းနဲ့တပ်ပွဲဖြစ်တာတွေတိတ်မရှိတော့တဲ့အကြောင်းအနောက်ပိုင်းတိုင်းဆက်ဆံရာချုပ်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဝင်းစောဦးက VOE ကိုပြောပါတယ
်ကျွန်တော်တို့ပုံမှန်တက်ရှိလာတွေပါတယ်ရှိပါတယ်တမ89တော့မဟုတ်ပါဘူးဗျာကျွန်တော်ကတော့အဲ့လိုတော့မကြမိဘူးခင်ဗျာပုံမှန်အဲ့ဒီမတူပြားတက်တွေသူ့ကိုစစ်စင်ရေးချိန်လာပါညာဖြစ်မှာပါခင်ဗျာဟာအဲ့ဒီတက်တွေပဲသူ့ဟာကိုအဝန်လဲနေတဲ့ဥစ္စာရှိကောင်းရှိမှာပါကြမ်းတဲ့ဟိုအခြားဝင်လာတဲ့တမ်းမာတွေပါတယ်တော့ကျွန်တော်ကတော့မကြမိဘူးခင်ဗျာရှင်ဟိုလွန်ခဲ့တဲ့တလားနှစ်လားနဲ့ဆိုင်ရင်ပလောဝမြောက်ချမ်းဒေသဟိုအေးချမ်းနေပြီလို့ပြောလို့ရတာပေါ့သိပြီးတော့တိုက်ပွဲတွေဖြစ်တာသိမရှိတော့
ဘူးပလောဝဘက်မှာစစ်ရင်အားတိုးချဲ့တာမရှိပေမဲ့လို့ဖေဖော်ဝါရီလတုန်းက AA ဘက်ကချင်းရွာသားတချို့ကိုခေါ်ဆောင်သွားတာပလောဝသရားစီမံကိန်းအတွက်ပစ္စည်းတင်လာတဲ့တမောက်ကိုမီးရှို့ရဲ့ကိစ္စအတွက်လုံခြုံရေးခြားထားဆောင်ရွက်ခဲ့တာမျိုးတော့ရှိကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ်ပလောဝမြို့နယ်ကင်းတလင်းကျေးရွာနဲ့ခမောင်းဝကျေးရွာကြားမှာ AA လက်နက်ကိုင်အဖွဲ့ကစစ်စခန်းတစ်ခုရှိပါတယ်တပ်မတော်နဲ့ AA မကြခဏဆက်သွယ်လို့နှစ်ဖက်တိုက်ပွဲရေးကြောင်းပလောဝမြို့နယ်တွင်မှာစစ်ရှောင်း2600ကျော်လောက်ရှိနေတယ်လို့လဲချင်းရပ်ဖက်ဖွဲ့စည်းရေးကပြောပါတယ်